တနင်္ဂနွေနေ့ကပြစ်ကျခဲ့တဲ့ဣသရိုးပီးယားလေဆောင်ခီးစဉ်အမှတ်300နှစ်ဟာဣသရိုးပီးယားနိုင်ငံအဒစ်ဆဘာဘာကနေကင်ညာနိုင်ငံနိုင်ရိုဘီကိုစတင်ပြန်တန်းစီမှာပဲပြစ်ကျခဲ့ရပြီးလိုက်ပါသွားတဲ့ခီးစဉ်နဲ့လေရင်အမှုတန်းစုစုပေါင်း159ဦးစလုံးအသက်ဆုံးရှုံးခဲ့ရပါတယ်အခုလိုတည်ဆုံးခဲ့ရသူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများပြားလည်းပါဝင်ပြီးကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂအထူးညီလာခံမှာတည်ဆုံးသူအလုံးအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ်။နောက်ဆုံးအခြေအနေတွေကိုဒေါက်ခင်မြတ်သက်ကပြောပြပေးပါမယ်ရှင်။အီသီယိုးပီးယားလေကြောင်းလိုင်းခီးစဉ်မှ300နှစ်မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဟာအီသီယိုးပီးယားမြို့တော်အဒစ်စ်အဘာဘာရဲ့ဘောနိုင်ငံတကာလေဆိပ်ကနေစတင်ပြန်တန်းပြီး6မိနစ်အကြာမှာပဲအဆက်တွေတက်တော့တော်နေပြီးမြို့တော်ကနေမိုင်40လောက်ကွာ Bishop 2မြို့ကလေးနားမှာပြတ်ကျသွားတာဖြစ်ပါတယ်။ဒီလိုပြတ်ကျရမှာတေဆုံးသွားသူတွေအတွက်အီသီယိုးပီးယားကအောက်မေ့ဘဝနေ့ဖြစ်သတ်မှတ်ခဲ့ပါတယ်။ဒီလိုဟာကင်ညာနိုင်ငံနိုင်ရိုဘီမြို့ကိုဥတီပြန်တန်းတာဖြစ်ပြီးအဲ့ဒီမှာရှိတဲ့ကုလသမဂ္ဂသဘာဝဝန်ကျင်အစည်းအဝေး UNEP ရဲ့ဌာနချုပ်မှာကျင်းပမယ်။နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်မယ်။ကုလသမဂ္ဂဝန်ထမ်းတွေလည်းလင်းငုံမှာလိုက်ပါသွားတာဖြစ်ပါတယ်။လင်းငင်ပြည့်ချရာမှာတည်ဆုံးရတဲ့ကုလသမဂ္ဂဝန်ထမ်းကအနည်းဆုံး22ဦးရှိတယ်လို့နောက်ဆုံးရတဲ့သတင်းတွေကသိရကြောင်းနဲ့တည်ဆုံးသူအလုံးအတွက်ဝမ်းနည်းချီးကျူးရကြောင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်ရဲ့တနင်္လာနေ့အထွေထွေညီလာခံစတင်ချိန်မှာကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်
။ The global tragedy as it close to homeAnd the United Nations is united in grief.
ဘဝတော်ဝန်ချီးကွဲမှုကြောင့်တွေ့ခဲ့ရတယ်လို့ကုလသမဂ္ဂကလည်းအထူးဝမ်းနဲ့ချီးကွဲရပါတယ်။သေဆုံးသွားသူတွေအားလုံးရဲ့မိသားစုဝင်တွေနဲ့ချစ်မြတ်နိုးရသူတွေကိုရောအီသီယိုးပီးယားပြည်သူတွေနဲ့အစိုးရအပြင်ဒီဖြစ်ရပ်နဲ့ဆက်နွယ်နေသူအားလုံးအတွက်ပါထပ်တူချီးကွဲဝမ်းနည်းရကြောင်းပြောပြသည
်။ UNEU တဘာဝဝန်ကျင်နှစ်ပတ်လည်ညီလာခံကိုနိုင်ရိုဘီကကုလသမဂ္ဂရုံးချုပ်မှာကျင်းပတာဖြစ်ပြီးဒီလကံကိုတက်ရောက်ဖို့အတွက်နိုင်ငံတကာသဘာဝဝန်ကျင်ဆိုင်ရာဝန်ကြီးတွေ၊ကျွမ်းကျင်သူတွေနဲ့တက်ကြွဆုတ်ရှားသူတွေပါဝင်ကိုယ်စားလှယ်ပေါင်း 5,000 တန်းမနည်းလာရောက်ကြတာပါ။ဒိန်းရင်ဖြစ်ကြသွားတဲ့အထက်မှာပါဝင်တဲ့ကုလသမဂ္ဂဝန်ထမ်း20ကျော်ရဲမှနယ်ရိုဘီရုံးချုပ်မှာထမ်းဆောင်နေသူက6ဦးပါဝင်ပါတယ်။တနင်္လာနေ့နယ်ရိုဘီကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂအလံကိုထပ်ဝဆန့်ပူထားပြီးအစည်းအဝေးဆက်တင်ချိန်မှာတော့အစည်းအဝေးတက်ရောက်လာသူတွေကအီသီယိုးပီးယားလေကြောင်းလိုင်းပြတ်ကျပြီးတေဆုံးသွားသူတွေအတွက်ခဏတိုင်းတက်ပြီးခုန်ပြုတ်ခဲ့ကြပါလေ။ဒီနေ့လာကမှာကုလသမဂ္ဂနယ်ရိုဘီရုံးချုပ်အရာကြီးအကြီးအကဲမိုင်မူနာရှာရက်ကဝမ်းနည်းစကားပြောကြားခဲ့ပါလေ
။ We will not forget this tragedy. No, don't.
ဒီကြီးကွဲဖွယ်ဖြစ်ရတဲ့ရောဒီဖြစ်ရတဲ့အကျိုးကွဲလွန်ခဲ့သူတွေကိုပါကျွန်တော်တို့ဘယ်တော့မှမမေ့ပါဘူး။ကျွန်တော်တို့ရဲ့ရောင်းရင်းတွေဟာသူတို့ဌာနေကနေဒီအဝေးကြီးကိုလာပြီးပိုနေခြင်းစရာကောင်းတဲ့ကဘာကြီးဖြစ်အောင်ကြိုးစားခြင်းကြတယ်ဆိုတာကိုလည်းအမြဲတည်းရနေကြပါစို့ရှင်
ဒီလင်းပေါ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလိုက်ပါလာတာဖြစ်ပြီးအဲ့ဒီထဲမှာကင်ညာနိုင်ငံသား32ယောက်လောက်ပါတယ်လို့ကင်ညာနိုင်ငံကူးတန်းသွားလာရေးဝန်ကြီး James Macaria ကတနင်္လာနေ့တင်းစားရှင်းလင်းပွဲမှာပြောပါတယ
် We can now confirm that there were at least
35နိုင်ငံပေါင်းအနည်းဆုံး35နိုင်ငံက35နိုင်ငံထက်မနည်းတဲ့နိုင်ငံသားတွေတည်ဆုံးခဲ့ရကြောင်းအတည်ပြုနိုင်ခဲ့ပါတယ်မြောက်ကတော့အသေးစားမခွဲခြားနိုင်သေးလို့အနည်းဆုံး35နိုင်ငံလို့ပြောတာပါအဲ့ဒါကြောင့်ပါသွားတဲ့ပြည်သူပေါင်း149ယောက်ထဲမှာကင်ညာနိုင်ငံက32ယောက်လောက်ပါမယ်လို့ခန့်မှန်းရပါတယ
်ပြည်ချာလင်းပေါ်မှာကနေဒါနိုင်ငံသား18ဦးအီသီယိုးပီးယားနိုင်ငံသား9ဦးအမေရိကန်တရုတ်နဲ့အီတလီက10ဦးစီပြင်သစ်နဲ့ဗြိတိန်က9ဦးစီပါဝင်တယ်လို့အီဂျစ်နိုင်ငံသားက6ဦးပါပါတယ်ဒါပြင်ဩစတြေးလျအိန္ဒိယအိုင်ယာလန်အစ္စရေးမော်ရိုကို Netherlands, Russia, Poland နဲ့ Sweden နိုင်ငံသားတွေလည်းပါဝင်ပါတယ်။ခုပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်ကို2019 February 4ရက်နေ့ကမှပထမဆုံးထိန်းသိမ်းဆန်ဆစ်ဆီးရတာဖြစ်ပြီးလေယာဉ်ဟာအတက်ဖြစ်ကြောင်းလည်းပြောပါတယ်။ Ethiopia လေကြောင်းလိုင်းဟာကြီးမားတဲ့လေကြောင်းလိုင်းတစ်ခုဖြစ်ပြီး Boeing 737 MAX 8အမျိုးအစားချက်လေယာဉ်6ဆင်းတဲ့ကဒဇင်းပြတ်ကျသွားတာပါ။မနေ့ကအောက်တိုဘာလတည်းမှာလေအင်ဒိုနီးရှားမှာပုံစံလူမျိုးစားလင်းကဂျကာတာကနေစတင်ပြန်တန်းပြီးမိနစ်ပိုင်းတင်မှာပဲဂျာဗာတင်နေတဲ့နယ်ပြတ်ကျသွားခဲ့တာကြောင့်လင်းပေါ်လိုက်ပါသူ189ရောက်စလုံးတည်ဆုံးခဲ့ရပါတယ်။အခုအီသီယိုးပီးယားကလင်းပြတ်ကျမှုနဲ့အင်ဒိုနီးရှားလင်းပြတ်ကျမှုကိုဆက်နွယ်နေတဲ့ထောက်ထားတော့မတွေ့ရသေးပါဘူး။လင်းပြတ်ကျမှုအတွက်ရှာဖွေထောက်လန်းနေသူတွေကလင်းပြန်တန်းမှုအချိန်မီပြ Black Box နှစ်ခုစလုံးကိုရထားပြီလို့
အသီးယိုးပီးယားလူကြောင်းဌာနကပြောပါတယ်ဘဝင်းကုမ္ပဏီကသူ့ရဲ့ Century Sam အမျိုးအစားပုံစံတက်ဟာစီစားတက်တာပြီးချင်းမီနီးပညာနဲ့တိချောက်ထားတယ်လို့ကြေညာထားတာပါလက်ရှိမှာကမ္ဘာတဝန်းပြန့်တန်းနေတဲ့ Century Sam အမျိုးအစားအစီအစဉ်က350ကျော်ပါတယ်အခုလင်းလင်းပြတ်ကြရနေရာကိုဘဝင်းကုမ္ပဏီနဲ့ American အမျိုးသားကူးတန်းတွားလာရင်းနဲ့လုံခြုံမှုရှိရေးဆိုင်ရာဘုတ်ဖွဲ့ကအဖွဲ့ဝင်တွေကိုဆက်လွတ်ထားပြီးစုံစမ်းစစ်ဆေးနေကြပါတယ်